မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုင်းစီစဉ်ကနေပြီးကျူးစွားရဲကျွန်တော်ဒီနေ့ဆင်းရဲမဲ့အကြောင်းအရာကတော့လူခွင့်ရေးရှုထောင့်လူခွင့်ရေးအမြင်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲမှုတစ်စုံတရာရှိလာဆူတာပါမြန်မာနိုင်ငံဟာစစ်စုရဲ့လက်ထက်တစ်ချောင်းလုံးမှာလူခွင့်ရေးချိန်နဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဘဝဝေဖန်ပြစ်တင်တာတွေခံခဲ့ရဘူးပါလေအခုဒီရွေးကောက်ပွဲနဲ့တက်လာတဲ့ NLD အရတားစုရဲ့လက်ထက်မှာဆိုရင်လေလူခွင့်ကိစ္စဟာတကြော့ပြန်ပြီးတော့လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံတတိယကော်မတီမှာမကြခင်ဆင်းရဲဆုံးဖြတ်ချက်တွေချပြရှိနေပါတယ်။လူခွေနဲ့ပတ်သက်လို့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေကအခုအစိုးရအာဏာယူလာတဲ့အချိန်မှာလူခွေအပေါ်မှာအငြင်းကြောင်းသွားသလားဒါမှမဟုတ်တရားသားအစိုးရရဲ့လုပ်ပိုင်ခွင့်နဲ့နည်းနေလို့လားဒါကိုကျွန်တော်တို့တုံ့ပြန်ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးပြီးကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Equality မြန်မာညီညာချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဦးအောင်မျိုးမင်းကဆိုလို့ရှိရင်1988လှုပ်ရှားမှုတွေကပါလာခဲ့ပြီးဖြစ်ပြီးတော့လူခွင့်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဦးဆောင်တက်ကြွလှုပ်ရှားသူဖြစ်ပါတယ်။နောက်တစ်ခုကလည်းလာကြည့်ပါမယ်လူခွင့်နဲ့ပတ်သက်လို့ဦးဆောင်တက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးခေါင်းဆောင်သူဖြစ်ပါတယ်။ Action Committee for Democracy and Development ကမတ်တင်စာရှင်းလင်းရေးဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပေါ်ကိုကြောင်းနေပါပြီ။ကျွန်တော်အရင်ဆုံးဦးအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကော်မျိုးမင်းကြားလာမှာဒီခင်ဗျာ။Hello. Yeah. Okay. ကော်မြူနတီကကျွန်တော်ပြောသွားသူပါပဲ။ပြောရမယ်ဆိုရင်လက်ရှိအာဏာရနေတဲ့ NLD အစိုးရတွေပဲဖြစ်ဖြစ်လွှတ်တော်မတ်တွေပဲဖြစ်ဖြစ်အတော်များများကတချိန်လုံးက1988လှုပ်ရှားမှုကနေပြီးတော့ဖျက်ဆီးခဲ့ကြတယ်။လူခွင့်ရေးဒီမိုကရေစီရေးကိုတချိန်လုံးတောက်လျှောက်ပြောဆိုလာကြတဲ့လူတွေဖြစ်ပါတယ်။ဒါပေမဲ့အခုအချိန်မှာ NLD အစိုးရတက်လာတဲ့အချိန်မှာလူခွင့်ရေးပတ်သက်လို့တော်တော်လေးဝေဖန်ခံရတယ်ကြုံရပါပြီ။အဲ့တော့အခုတက်လာတဲ့အစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်ရေးပတ်သက်ပြီးတော့အမြင်မဲ့ကြောင်းသွားကြတာလား။ဒါမှမဟုတ်သူတို့ရဲ့လုတ်ပိုင်ခွင့်ပဲဒီစစ်တပ်ကိုမကျော်လွန်နိုင်မင်းနဲ့လုတ်ပိုင်ခွင့်နင်းနေလို့လားကော်မြူနီရဲ့တုံ့တက်ချက်ရင်လုံးသိကြပါလိမ့်ခင်ဗျာ
ဟုတ်ကဲ့နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့လူခွင့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကပြောခဲ့တာအခုမှမဟုတ်ပါဘူး1992ခုနှစ်ကကုလသမဂ္ဂအခြေပြုနီလာခံမှာကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့လူခွင့်ရေးကောင်စီမှလည်းသူဆုံးသန်းစစ်ဘေးရရှိဆက်အပ်ပြီးတော့လှုပ်ဆောင်နေတာကျွန်တော်မြန်မာနိုင်ငံသက်တမ်းအခြေဆုံးဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာ NLD ဆိုရတက်လာတဲ့နောက်ပိုင်းမှာတော့လူခွင့်ရေးကိစ္စကိုအရင်ကတည်းကပုံမှုကနိုင်ငံတကာကကြိုးဆိုလာတွေ့ရတယ်။အဲဒီအချက်မှာကျွန်တော်နှစ်ချက်လောက်ကျွန်တော်ထုတ်ပြချင်တယ်ဗျ။တစ်ချက်ကတော့ဒီနိုင်ငံတကာကအရင်တော့စစ်အစိုးရလက်ထက်ကနေအရသာဆိုရအတူတူဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီနည်းလမ်းအရတက်လာတဲ့အစိုးရရဲ့နောက်တစ်ခါတစ်ပါလုံးကလေးစားရတဲ့အစိုးရတက်လာတဲ့အခါမှာအရင်တော့ကတည်းကလူခွင့်ရေးကိုပုံမူပြီးတော့ကာကွယ်နိုင်မယ်ဆိုတော့ညှော်လင့်ချက်အရင်ကြီးခဲ့ကြတယ်ညှော်လင့်ချက်ရန်ထားခဲ့ကြတယ် great expectation ပေါ့ဒီအားကြောင့်မလို့ဒီလိုမျိုးကျွန်တော်တို့လက်ရှိအခြေအနေမှာမြေပြင်ခြေနေကြည့်တဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာဖြစ်နေတာကအထောက်အကူကသက်သက်အာဏာသက်သက်ဖြစ်နေတယ်ပြည်သူအစိုးရဆိုပြီးဖြစ်နေပေမဲ့တကယ်တမ်းအာဏာကိုကင်ဆယ်ရနေရမျိုးမှာဒီကျက်မတော်ရဲ့ပါဝင်မှုအာနာသမ္မုမှုမကျော်လွှားနိုင်တဲ့အချိန်မှာအားမလို့အားမရဖြစ်လာတယ်။ညှော်လင့်ခြင်းကနေအားမလို့အားမရဖြစ်လာတဲ့အခါမှာပုံမူပြီးတော့ပြင်ပြချက်တွေဖြစ်လာတယ်။တခုကတစ်ခါမှလည်းအရင်တော့ကဆိုရလက်ချက်တုန်းကမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွင့်ရေးကိစ္စတွေက human rights violation လူခွင့်ရေးချိုးဖောက်မှုတွေပြောပြီးမဲ့အခုနောက်ပိုင်းမှာဒီရခိုင်ဒေသနဲ့တိုင်းရင်းသားဒေသတွေမှာဖြစ်လာတဲ့ကိစ္စတွေကိုလူခွင့်ရေးကြော်လွန်ပြီးတော့international crime လို့အောင်သတ်မှတ်လာကြတဲ့အရာမျိုးဖြစ်လာတယ်။အဲတော့ PR ရအရင်ကြီးလာတယ်။အဲ့ဒီ PR တွေတစ်ဖက်ကလည်းမျောလင့်တယ်လို့တစ်ဖက်မှာလည်းဒီလိုမျိုးရင်းချမ်းရေးနဲ့ဒီအပြစ်ခတ်ရဆိုင်ဥတီတဲ့အခါမှာအရသာအစိုးရအနေနဲ့မလူးတာမလုံတာပုံစံမျိုးဖြစ်တဲ့အခါမျိုးရှိခဲ့တယ်။တစ်ခါပြေကျလို့ရှိရင်သူတို့ရဲ့ပြောကြားချက်တွေကဟိုနိုင်ငံတကာကိုစစ်တပ်ကိုသာကာကွယ်ပေးသလိုပုံစံမျိုးပြောက်တဲ့အခါမျိုးကြောင့်ပုံမူပြီးတော့ကျွန်တော်တို့ကြည့်ကြပြောဆိုမှုတွေအရေးယူမှုအတန်တွေပုံပုံညှိမှားလာတယ်လို့ပထမတစ်ချက်အနေနဲ့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာဒီနေရာမှာခုနကကော်မြူနီပြောသွားတဲ့အထက်မှာလက်ရှိသူရဲ့လုပ်ပိုင်ခွင့်အခြေအနေပဲပါပါတယ်။ဒါပေမဲ့တစ်ဖက်မှာဒေါ်ဆန်းစုကြည်ကိုယ်တိုင်ကတစ်ချိန်လုံးကမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုင်းရင်းသားဒေသနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့အခုချိန်မှာဆိုရင်တော်များဝေဖန်တာကသူစိတ်စိတ်နေနေတဲ့သဘောပေါ့နော်။နောက်တစ်ဖက်မှာလူခွင့်ကိုယ်စီနဲ့ပူးပေါင်းဆောင်ရွက်မှုရှင်းရွာရင်ဦးတိတ်စိတ်လက်ထက်တော်မှာပေးဝင်နေပူးပေါင်းဆောင်ရွက်တာတွေရှိတယ်။ဒါပေမဲ့ NLD အစိုးရလက်ထက်မှာလုံးဝပေးမဝင်ပါဘူးပူးပေါင်းဆောင်မှုမရှိပါဘူး။အဲ့တော့ဒီအချိန်တွေက NLD အစိုးရရဲ့လူခွင့်ပေါ်အမြင်သူရဲ့ထားတဲ့သဘောထားကြီးထင်ရှားနေပါလားဘလို့မြင်ပါလဲခင် NLD အစိုးရရဲ့ယက်တီချက်ပါ
ဟုတ်ကဲ့နိုင်ငံတကာနဲ့ပူးပေါင်းမှုအပိုင်းမှာတော့အရင်ကတည်းကကျွန်တော်တို့ပုံမှန်ဆိုးရွားသွားတယ်လို့ပြောချင်ပါတယ်အရင်တော့ကတော့ကျွန်တော်တို့လူခွေဟိုချိုးဖောက်တယ်ဒါပေမဲ့နိုင်ငံတကာနဲ့ပ ပူပေါင်းမှုကရှိသေးဦးမယ်။ကျွန်တော်လူခွေစုံစမ်းစစ်ဆေးအရာရှိတွေကိုခွင့်ပြုတာတွေနဲ့တော့ပြီးတော့စုံစမ်းမှုအတွက်ဒါတွေကိုဟိုခွင့်ပြုတဲ့ပုံစံမျိုးရှိခဲ့တယ်မယ်။အခုဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့စုံစမ်းစစ်ဆေးမှုတုံ့ဆောင်မဲ့အထူးစုံစမ်းစစ်ဆေးအရာရှိတွေမှာဗီဇာမပေးဘူး။နောက်တစ်ခါမှနိုင်ငံတကာကဒါမျိုးပူပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်စစ်အချက်နဲ့စုစားမှုကိစ္စတွေဖြစ်လာတယ်ဆုံးသန်းစစ်ဆေးရရှိတူးနဲ့မရတော့ဘဲနဲ့ sex finding mission ဆိုပြီးတော့အသိအဖွဲ့နဲ့စုဆောင်တဲ့အရာမျိုးဖြစ်လာတယ်။ဒါကလည်းအပြည့်မမပြည့်ဘူး။ဒါကဘလို့မှလက်မခံဘူးဆိုတော့ကြောချချက်ကတော့ကျွန်တော်ကိုယ်တိုင်လည်းဒါနဲ့ပတ်သက်ဆိုတော့စိတ်မကောင်းဖြစ်မိပါတယ်။ဒါကြောင့်လဲဆိုတော့ပူပေါင်းဆောင်ရွက်မှုလမ်းကြောင်းတွေကိုချထားရတာနဲ့ပူပေါင်းဆောင်ရွက်မှုမရှိခြင်းကကျက်ွက်ခြင်းတစ်မျိုးဖြစ်တယ်။ကျက်ွက်ခြင်းတစ်ခုကိုကျွန်တော်ကြည့်လာတဲ့အခါမှာကိုယ်တိုင်မချိုးပေါက်ဝင်နဲ့သူ့ကိုချိုးပေါက်မှုဒီကိုကာကွယ်ပေးတယ်လို့နိုင်ငံတကာရာသွေးမှုတွေကိုတစ်ဖက်ကနေကာကွယ်ပေးတယ်လို့ဖြစ်လမ်းကြောင်းကိုဥတည်ရဆိုတာပေါ့လေသတိကြည့်ဖို့အတွက်အရန်ကိုအရေးကြီးတဲ့အခြေရောက်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်မြူမင်းဒီလိုက်ပေါ့ပါသနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်လဲဆွေးနွေးမယ်မတ်တင်စာရှင်းလက်ယူဖို့ဖိတ်ခေါ်လိုပါတယ်မတ်တင်စာရှင်းလက်ယူကပြောရမယ်ဆိုရင်ဒီကြားထဲမှာပဲဒီလူခွင့်ရေးတိုက်ကြွလှူရှာမှုတွေကြောင့်တရားစွဲဆိုခံထားရလည်းရှိနေပါတယ်ကျွန်တော်ပြရတော့အဲ့တော့မတ်တင်စာရှင်းလက်ယူကျွန်တော်အရင်ဆုံးမေးချင်တာကအခုလက်ရှိမြန်မာနိုင်ငံမှာခေါင်းဆောင်နေတဲ့အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆာဆွကြည်ဒေါက်ဆာဆွကြည်ကိုတချင်တော့လူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကနေပြီးတော့ဒီ icon တယောက်အနေနဲ့ပေါ့စံထားစရာတယောက်အနေနဲ့တော့သတ်မှတ်ခဲ့ကြပါတယ်အဲ့တော့အရှင်ဆုံးမတ်တင်စာရှင်လက်ကြီးရဲ့အမြင်ကိုသိချင်တာကဒေါက်ဆာဆွကြည်နဲ့ပတ်သက်ပြီးတော့မတ်တင်စာရှင်လက်ကြီးအနေနဲ့ဘလူးမျောလင်းခဲ့တယ်ဘလူးသဘောထားခဲ့တယ်ဒါပေမဲ့ဒီနေ့အချိန်ကာလမှာကြုံရတဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်နဲ့ပတ်သက်လို့မတ်တင်စာရှင်လက်ကြီးဘယ်လိုများတုံ့ပြန်ပြီးပါလဲ
ဟုတ်ကဲ့ပါကျွန်တော်ဒီဒေါက်ဆာဆွကြည်ဦးဆောင်တဲ့ NLC ပါတီဒီလက်ရှိအာဏာမရခင်အချိန်ကာလမှာခရေကပေါ့နော်ကျွန်တော်နိုင်ငံရဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အလက်အကျဉ်းသက်ပြီးနောက်တစ်ခုကလက်ရှိဒီစစ်တပ်ကထုတ်ကန်ထားတဲ့ဒီအာဏာတွေနောက် institution တွေပါဝါတွေရှိနေတဲ့ကတော့ဒီပေါ်မှာအခြေခံပြီးတော့တက်လာတဲ့အစိုးရမျိုးတွေမဆိုပေါ့နော်ဘာလို့မဆိုခက်ခဲကြီးကြုံလာရမယ်ဆိုတော့ကျမတို့အရက်ဖက်ဖွဲ့စည်းတွေရောနိုင်ငံရေးနားလည်နေတွေရောလူငယ်တွေကျမတို့တက်ကြွလို့ရှာတဲ့လူငယ်တွေကအနားလည်ပြီးသားဖြစ်ပါတယ်ဆိုတော့လူခွေရေးဆိုင်ရာအခက်အခဲတွေဖြစ်လာနိုင်တယ်လူခွေရေးဆိုင်ရာမှာလူမျိုးထိုးခံရနိုင်ခြေအများကြီးရှိလာနိုင်တယ်ဆိုတော့လေကျမတို့ဒါမျှော်လင့်ပြီးသားပါတော့ဒါရီကဟို NLD ပါတီကိုလည်းမျှော်လင့်ပြီးသားဖြစ်ပါလိမ့်မယ်အဲဒါပေမဲ့ကျမတို့ဒီဈာရက်ကကွာဒီ NLD ပါတီကအနိုင်ရသွားပြီးကာလမှာဂျော့ဆန်ဆွကြည်အပေါ်မှာကျမတို့စိတ်ကျရတာတွေ NLD ပါတီရဲ့တောင်ရက်ချက်တွေအပေါ်မှာကျမတို့အားမလို့အားမရဖြစ်ရတယ်ဒါကြီးအားလုံးကဘာပေါ်မှာမူတည်တယ်လဲဆိုတော့ဒီကြက်ကွက်မှုတွေရဲ့နောက်တစ်ခုကပြောခဲ့တဲ့စကားတွေပေါ်မှာပြည့်မတည်မှုတွေပေါ့နော်နောက်အရှိဒီပုံစံအစုံပြောင်းလဲလာတဲ့ဟိုဆက်သွယ်ဆက်ဆံတဲ့ပုံစံလေးစသဖြင့်ဒီအရက်ဖက်ဖွဲ့စည်းရေးပေါ်မှာဒါမှမဟုတ်သတင်းမီဒီယာတွေပေါ်မှာနောက်မတူတဲ့အတန်းအသေးအမြင်မတူတဲ့နိုင်ငံရေးသမားတွေပေါ်မှာဆက်ဆံတဲ့ပုံစံလေးနောက်တရားစွဲဆိုထောက်ချမှုတွေဒါညာစတိုက်မြင်လာရတဲ့ပုံမှာကျွန်တော်တို့ကတကယ်ကိုစိတ်ကျန်နေပါတယ်အရင်ဆုံးပြောရမယ်ဆိုတော့2015ဒီရွေးကောက်ပွဲမတိုင်ခင်မှာခရီးကဒီလူခွေးဆန်ရတောင်းဆိုရင်းတွေဖြစ်လာတယ်လို့ပြောရပါတယ်ဒါလည်းဆိုတော့ကျွန်တော်တို့ဒီရွေးကောက်ပွဲစမယ်ဆိုတဲ့အချိန်မှာကျမတို့ဒီပါတီထဲမှာဒီမွတ်စလင်ကန်ဒီဒိတ်ကိုပြောတယ်မွတ်စလင်ဘာသာမျိုးဖြစ်သောဒီအထွက်ပါတီအဖွဲ့ဝင်တွေကိုတာဝန်ခွင့်မပေးခြင်းဘူးပေါ့နော်ဒီမှာကလေးကလူခွင့်ရေးချုပ်ဖော်မှုစခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ဒီသူအားလုံးဟာဒီအချက်ကိုမျက်ကွယ်ကြည့်ကြကြပြီးတော့ဒီပါတီအောင်နိုင်ရေးကျမတို့ဒီမိုကရေစီတော်လှန်ရေးအောင်မြင်ဖို့ဆိုရက်အမြင်နဲ့ကျမတို့အားလုံးဟာဒါပေါ်ပေါ်ကြည့်ကြပါလိမ့်ဒါပေမဲ့လည်းအဓိကကျမတို့ညှော်လင့်ချက်ကကျေးဇူးတာအားနိုင်ရလာခြင်းတွင်ကျုံဒီကကြောင်းလဲမှုနဲ့တိုးတက်မှုရှိလာမလားဆိုတော့ပုံမှန်အခြေခံခဲ့ကြတယ်ဒီကလေးကမှအဲ့ဒီအချိန်ကစပြီးတော့ပြက်ကွက်ဖြစ်တာအခုချိန်ကြီးကိုပဲဒါနဲ့ငယ်တကာမှာပါအရှက်တွေဖြစ်ရတဲ့အချိန်ကြီးဖြစ်လာရင်လို့ပြောလို့ရပါတော့နော
်ဟုတ်ကဲ့လက်ရှိဒီတက်ကြွလှူရှားမှုတွေနဲ့ပတ်သက်လို့ကန့်တွယ်မှုလူခွေနဲ့ပတ်သက်လို့အစိုးရရဲ့ကန့်တွယ်မှုနဲ့ပတ်သက်လို့ဒါမတ်တင်စာရှိုးကြီးပေါ့ဗျာမှတ်ချက်ပေးလို့ပါတယ်
ကျောင်းနေမှာဒီနိုင်ငံအကျဉ်းသားတွေအများများစွာရှိခဲ့ပြီးပါတယ်။ဒါပေမဲ့ဒီဥပဒေချိန်ပြည်ရလက်ထက်နောက်ပိုင်းမှာတော့နိုင်ငံအကျဉ်းသားရှော့ချတဲ့ပုံစံမျိုးကြီးအများကြီးကျွန်တော်တို့တွေ့လာရပြီးတော့ဒီ NLD အစိုးရလက်ထက်မှာတော့နိုင်ငံအကျဉ်းသားအရေးအတွက်ပေါ့နော်။ဒါဆိုရင်အခု ီပြီးခဲ့တဲ့ August ပြီးခဲ့တဲ့ August လမှာလေဆောက်အယောက်630ရှိပါတယ်ဒီအယောက်630ထဲမှာဆောက်လက်ရှိဒီထောင်သွင်းအချင်းချခံနေရတာအယောက်50ကျော်နေပြီးတော့ထောင်တွေကနေပြီးတော့တရားရင်ဆိုင်ကအယောက်200နီးပါးရှိပါတယ်အဲဒါမှာ Charm Mix တင်နေခြင်းတွေလူငယ်တွေကျောင်းသားတွေပါဝင်ပါတယ်ပုံစံအစုံနဲ့ရှိနေတဲ့အချိန်မှာဆောက်အများစုဒီလက်ရှိအစိုးရကတိုင်းပြောနေတာကလည်းဒီအတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စရဲ့အဓိကပြောရဲပေါ့နော်။တရားဥပဒေစိုးမိုးရေးလို့ပြောတဲ့အခါမှာလည်းရှိနေတဲ့တရားဥပဒေစိုးမိုးရေးကိုပဲအဓိကကြောင်းပေးပြီးပြောဆိုနေတာကအနေနဲ့ဖြစ်စီရပေါ့။ဒါဆိုကျွန်တော်တို့နိုင်ငံမှာဥပဒေတွေကတရားဥပဒေဖြစ်နေအများကြီးပြီးဒီဥပဒေကပြင်ဆင်ဖို့ကြိုးစားတဲ့အချိန်ကိုကျွန်တော်နည်းစုစီဥပဒေဆိုရင်ဒီဆနာပြရဲ့လူတွေကိုထောင်ပို့ပြီးထောင်ခံပုံမှန်ထမှတ်ဖို့ပြင်ဆင်လာတာမျိုးတွေနောက်ဆနာပြဖို့အတွက်အချက်လက်တွေပို့ပြီးစုဆောင်းဖို့အတွက်ဥပဒေပြင်ဆင်ဖို့ထောက်ခံတာမျိုးတွေဒါတွေကိုဒီလိုအရေးအယံမျိုးတွေကိုမြင်လာရတဲ့အခါမှာတကယ်ဒီလူခွေပေါ်မှာအခြေခံအကြဆုံးသောကောင်လွတ်လပ်စွာထုတ်ဖော်ခြင်းဆိုရင်လွတ်လပ်စွာစီကန်းလက်လေခွင့်လွတ်လပ်စွာတင်းတင်းထည့်ခြင်းမူလျာနောက်ပိုင်းမှာပုံမှန်ချင်းချင်းဆက်လာတော့ကျွန်တော်တို့ချက်လက်တိကျရေးရချက်လက်ကျွန်တော်ထုတ်ပြန်တဲ့စစ်တမ်းတွေအရာဟောပို့ပြီးတော့မြင်သားလာရပေါ့နော်ဒါကျွန်တော်တို့အားလုံးအတွက်ကြိုးရတဲ့အကြောင်းဖြစ်ပါတယ်လို့ဟုတ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုပြီးကျွန်တော်ကလက်ရှိမြန်မာနိုင်ငံကြီးကအကျဉ်းဆက်ပါတယ်နောက်တစ်ခုကဒီမိုကရေစီအသွင်ကူးပြောင်းရေးလည်းတွားနေတဲ့အချိန်ကာလဖြစ်တော့အစိုးရကိုရင်ကတကယ်ပြောတာမဟုတ်ပြီပဲအစိုးရလူလားသူတွေနောက်တကွာအတိုက်ခံမဟုတ်ပါဘူးလက်ရှိအာဏာရပါတီတွင်ကအတိုင်းအဝန်းကြီးပြောနေတာကတော့လက်ရှိတက်ကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဒီလိုတိမ်တိမ်မှုမှုနဲ့တွားနေရတဲ့အကဲဆက်နေတဲ့အခြေအနေမျိုးမှာလူငယ်တွေအနေနဲ့ဒီအခြေအနေကိုနားလည်ဖို့လူတွေစိတ်ရှိဖို့လူတွေဆိုတဲ့အမြင်ပြောဆိုဝေဖန်တာတွေရှိပါတယ်ဒီပုံမှန်ကိုမတ်တင်စာရှင်တွေဘယ်လိုမြင်ပါလဲ
တော့1988ခုနှစ်ကကျမတို့ဒါတော်လင်းကြီးလုပ်တဲ့အချိန်မှာကျမတို့ဒါအုံလူလူရဲ့တာဝန်မှုနဲ့အားလုံးပူးပေါင်းပြီးတော့ပြောဆိုကြတဲ့အခါမှာလူခွင့်ရေးဖြည့်ချင်းပေးဒီမိုကရေစီဖြည့်ချင်းပေးလို့ကျမတို့အော်ဂေတာဖြစ်ပါတယ်။အခုနောက်ထပ်2030ကျော်တဲ့အချိန်ကျမလူခွင့်ရေးဒါမရနိုင်သေးဘူးလက်ရှိအချိန်ဒီမှာဒါတိမ်ပင်မှုမှုနဲ့ကျမတို့ conciliation လုပ်နေရပါတယ်။ယူသားစုနေရာနောက်ဆုတ်ပေးပါဆိုတာမျိုးကျမတို့ပြောလို့လုံးဝမရပါဘူး။ကျမတို့2030ကျော်ခဲ့ပါပြီ။တော့အခုချိန်မှာလည်းကျမတို့လူခွင့်ချစ်ချင်းပြပါပဲ။တခြားသားမှပြောလို့မရပါဘူး။ဒါကျမတို့အခြေခံမျိုးရပါအခွင့်အရေးတွေဖြစ်တဲ့အကြောင်းမလို့ဆက်စပ်မပြတ်တောင်းဆိုရမှာဖြစ်ပါတယ်။နောက်တစ်ခုကကျမတို့လက်ရှိအစိုးရအခက်အခဲတွေကြုံနေရမယ်။ဒီယူသားစုစစ်စင်မှာတိမ်ပင်မှုမှုနဲ့ဒါဟိုတစ်ဖက်သားကိုလူရဆွဲနေရမယ်ဆိုတဲ့အပိုင်းကိုကျွန်တော်အများကြီးနားလည်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာစင်သွားရင်လမ်းဖြစ်တယ်ဆိုတာဟုတ်တယ်။တကယ်လို့စင်သွားတဲ့အခါမှာလမ်းတကယ်ဖြစ်နေစေကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်လို့အဲ့စင်သွားနေတဲ့လမ်းတစ်လျှောက်မှာတီတီချစ်စီခဲ့တော့စားငယ်တရိစံပြီးအပင်ပြီးဒီအပင်တွေတောင်းတဲ့တရိစံတွေဒါဥပမာပြောပြတာပေါ့နော်။သူတို့ရဲ့သူတို့ရဲ့အသက်တွေပဲဖြစ်ပါတယ်နော်။သူတို့ရဲ့အသက်တွေရဲ့ကျွန်တော် justice လို့ပြောရဲတရားမျှတမှုရှာဖွေပေးရမှာတော့တချို့လှုပ်ရှားတဲ့သူတွေနောက်လူခွင့်ခေါင်းကိုဆောက်ရှောက်သူတွေထပ်ခွင့်စီးတဲ့အခြေခံတာဝန်ဖြစ်ပါတယ်။အချိန်မှာလက်ရှိကောင်းစန်းစုကြည်တွားနေတဲ့တောင်မှန်နေလို့ပြောနေကြသူတွေဟာအချိန်မှာမှန်နေသောသက်တည်ကြနိုင်ခဲ့ပြီးရှိနေခြင်းတောင်မှဒီလက်ရှိအချိန်မှာကျွန်တော် social media မှုတွေအတွက်ကိုကျွန်တော်စဉ်းစားမပြတ်အတန်းထွက်ပြီးတော့မျက်နှာမှုတွေကိုကျွန်တော်အသိမှတ်ပြုဖို့နဲ့ကြားမျက်တောင်ရှာဖို့ကိုကျွန်တော်စဉ်းစားမပြတ်ပြောနေမှာဖြစ်တယ်။ဒီပိုင်းကိုလည်းနားလည်ပြီးကြဖို့လိုပါတယ်။ကျွန်တော်ကြားမျက်တောင်ကိုလူတိုင်းနဲ့ထောက်ကြပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။ကော်မျိုးမင်းနဲ့မတင်စားရှင်လေးကြီးပြည်နယ်ရှင်လေးသူတွေလူတိုင်းပေါ်မှာခံဒီပြောင်းခင်ဗျာတော်ရှင်ချူလီလိုင်းပေါ်ရောက်လာလို့ကျွန်တော်တို့အဆက်ပေးကြပါတယ်အရင်ဆုံးဥတ္တမောင်စနေနေ့များလို့ရပါတယ်ခင်ဗျာကိုအောင်မျိုးမင်းရှိပါတယ်မတ်တင်စာရှင်လေးရှိပါတယ
်ဟုတ်ကော်အောင်မျိုးမင်းတို့မေးချင်တာလူအခွင့်အရေးဆိုတာကဟိုကျွန်တော်ရထိုင်မှာပြောနေတယ်ဘုံကြီးဝင်းစော်ဦးကကလားဆိုပြီးတော့ပြောနေတယ်ကလားဆိုတာကျွန်တော်မြန်မာနိုင်ငံမှာပဲလူဟိုနှိမ်နှင်းတဲ့စကားဆိုတာကဘာမှကျွန်တော်မချဘူးပါဘူးတော်လေအလားတင်းဦးလေသွားတယ်ရိုးရဲသွားတယ်နိုင်ငံဟိုမလေးလေးရောက်ပါတယ်အိန္ဒိယလေးရောက်ပါတယ်အဲ့ဒါကလူခွေချိုးခေါက်တယ်နဲ့တူတူပဲလားနော်တိုင်းသားနေပြည်တော်မှာတိုင်းသားတွေကငွေရက်ကလည်းကျိုးပါတယ်ပမာဆိုမယုံဘူးအလားကချင်ရအလားကျွန်တော်တို့အန်ဒီပြောတာလည်းကြားဘူးပါတယ်ဟာလူခွေဆိုတာကအဲ့လိုဟိုတိုင်းသားနေပြည်တော်မှာခုနတော့လို့အစ္စလာဆိုရင်ခိုးဝင်လာလားတို့တို့အဲ့လိုနေနေတယ်သာသာရိုးသားနေဆက်ကိုပြောတာမဟုတ်ဘာလဲဒီစိတ်ပင်နေဆက်ကိုပြောတာမဟုတ်ဒီစမ်းပြည်နယ်တို့ကလားကင်းပြည်နယ်တို့ကအဲ့လိုအပြောခံတယ်ဒါလူခွင့်ရဲ့ချိုးပေါက်ခံရတာနဲ့မတူဘူးလားအနေဒီဆိုတာကဟိုဘာလို့ပြောပြောဥပဒေတော့လုံးလာပါလဲဟိုဒီမောက်ပါဒအဖွဲ့တွေကလည်းစစ်တဲ့အောင်ဥပဒေနဲ့လည်းလုံးလာပြေးပါလဲနောက်စစ်တပ်ကလည်းအခုလုံးလာတယ်ဟာလားမရောက်နိုင်လေအဲ့ဘာလို့ပြောဘာလဲဥပဒေနဲ့လိုက်နေလာကြတယ်ဟိုပေါင်းပြီးတယ်အဲ့တော့ဒီဘုံကြီးဝင်းတော် ပြောနေတာကလားလို့မခေါ်ပါနဲ့အေးတော်မဲ့အစ္စလာမ်လို့ဗာမွတ်စလင်လို့ပြောပြီးတယ်အေးတော်မဲ့တော်တယ်မှနေတဲ့သဘုံတော်မဲ့သူကမွတ်စလင်လို့ပြောတယ်အဲ့ဒါလူခွေချိုးခေါက်တာလားမချိုးခေါက်တာလားအဲ့ဒါတစ်ချက်လောက
်ဟုတ်ကဲ့ဟုတ်ကဲ့ကုသမောင်ကျွန်တော်သူ့မြည်ပြပါမယ်နောက်ထပ်တစ်ချက်တူပြန်ပြီးလှည့်ထပ်ပေးခြင်းပါလေကိုဖြူလေးတို့တတုတ်စနေနေပြောင်းလို့ရပါလေခင်ဗျာကိုဖြူလေးကြားပါလား
ဟုတ်ကဲ့ကျွန်တော်ပြောနေပါဗျာဟုတ်ကဲ့ကြားတယ
်ဟုတ်ကဲ့ပြောပါပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရုပ်ကြီးရောက်နေနာမြမတရားတော်နဲ့ငါမျိုးလေးကိုနည်းတော့ဗျာလူကြီးများရဲ့ရင်းနှီးကံတို့ဒီကလာလို့အဲ့ဒါကိုကျွန်တော်သိနေတာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းဆက်ပြီးပါကျေးဇူးပါခင်ဗျာကျွန်တော်အကောင်မျိုးလေးကိုပြန်ပြီးကြမှာလေအရင်ဆုံးဦးတန်းမောင်ပြောသွားတဲ့ကိစ္စကတော့ဒီရခိုင်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့အခြေခံပြီးပြောပါရယ်အဓိကတော့ဘာသာရေးရလူလက်ခွင့်အခုပြောမယ်ဆိုရင်လည်းနိုင်ငံတကာမှာဘာသာရေးလူလက်ခွင့်နဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံတော်တော်လေးဝေဖန်ခံနေရတာရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ကောင်မျိုးမင်းအရင်ဆုံးပြောစီကြမှာလေနောက်တစ်ခုကကိုဖြူလေးပြောသွားတဲ့ချဲမှာ135မျိုးလူမျိုး135မျိုးဟာဒီတဲမှာဒီထာကြပုံကံတာရှိရတာလူခွင့်ရလားဆိုတော့ဒါဒီချင်းလေးလေးနဲ့ခြုံပြီးတော့ကွန်မြူနတီပြီးစေချင်ပါတယ
်ဟုတ်ကဲ့ပထမဦးဆုံးကျွန်တော်အနေနဲ့ယုံကြည်တာကတော့လူတိုင်းကလွတ်လပ်စွာယုံကြည်တွေးခေါ်ခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ယုံကြည်ခေါ်ခွင့်ရှိတယ်လို့မယုံကြည်ခွင့်မခေါ်ခွင့်လည်းရှိပါတယ်ဒါကတကယ့်ကိုအခြေခံကြတဲ့အရာပါဒုတိယရဲ့ယုံကြည်ခေါ်ခွင့်မှုပေါ်အခြေခံပြီးတော့ခွဲကြတာတွေမုန်းကြည့်တာတွေအကျန်းပတ်တာကဘလို့မှမလုပ်တင်သောအရာဖြစ်ပါတယ်ဒါကကျွန်တော်တို့ပြောချင်သောအခြေခံကြသောလူခွေတရားဖြစ်ခုနကအနီခေါ်ဝေါ်မှုအပိုင်းမှာခုနကပြောထားတဲ့ပြင်မှာအဲဒီခေါ်ဝေါ်မှုကတော့ကျွန်တော်ပြောချင်တဲ့ကူကဒီခေါ်ဝေါ်တဲ့ခါမှာအဲဒီလူတရားရဲ့ဂုံသိက္ခာနဲ့စိတ်ဓာတ်ကိုဘလောက်ထိမျက်နာစေလဲဆိုတဲ့ပုံမှာအများကြီးမြင်ကြည့်ပါတယ်တစ်ခါတလေကျွန်တော်တို့ကနာမည်ခေါ်လိုက်တဲ့ခါမှာကိုကမရည်ရွယ်ပေမဲ့အဲဒီနာမည်ခေါ်တဲ့အသုံးအနှုန်းအောက်မှာချိုးနေတာတွေမုန်းကြည့်တာတွေအခြေသေးတာတွေပါတဲ့ခါမှာခံရသူတွေဒါကဘလို့မှသူ့ရဲ့ဂုံသိက္ခာကိုကျွန်တော်တို့မြင့်တက်စရာမရှိဘဲနဲ့နေကြစရာဖြစ်လာပါတယ်။ဒါတို့ကဒီလိုမျိုးခေါ်ခံကြည့်တဲ့သူ့ရဲ့ရည်ရွယ်ချက်ကိုယ်တိုင်ကလည်းဂုံတိမှုတွေပါလာတဲ့ချိန်မှာဒါကလူချင်းချင်းမှာနာမည်ပေါ်မှာအခြေခံပြီးတော့ခွဲခြားမှုတွေဖြစ်လာတယ်။ဒီချက်ပုံပုံပြီးတော့အကျန်းဖတ်မှုတွေဥတည်နိုင်တဲ့အတွက်လူတယောက်မချိတ်တဲ့နာမည်ကိုမခေါ်ဝေါ်ခြင်းကကျွန်တော်တို့အမှန်တော့ရှောင်ကျဉ်သင့်သောလူ့ရဲ့ဒီလာလေးတွေကျင့်ဝင်နေဖြစ်တယ်လူခွေရကြည့်မယ်ဆိုဂုံသိက္ခာကိုကြည့်ရနေတဲ့အတွက်ဒါဘူလဲကျွန်တော်ဘလို့မှလက်မခံသင့်ဘူးလို့ပြောချင်ပါတယ်ခင်ဗျာဒါပထမအဆုံးအေးကုန်တစ်ခုပါနောက်ထပ်တစ်ခုကတော့သင်္နာဒီကနေခုနလိုပြိလိမှုတွေဖြစ်တဲ့အခါမှာတွန်းလန့်ကြတယ်တွန်းလန့်ကြတယ်ကျွန်တော်ကိုယ်တိုင်နဲ့ဒီတိုင်းမြန်မာနေဆက်မှာဒီတိုင်းတော့ကဆိုရင်ခင်းရင်မောခင်းရင်ဒီရှမ်းစတဲ့သင်္နာဒီကလက်နဲ့ကင်တော်နံမှုကျွန်တော်တွေ့ရပါတယ်အဲ့တွေ့သူကလက်သားမဟုတ်ဘူးခင်ဗျာကျွန်တော်တို့ဂန်းတူညီများမှုမရှိတာဒီကျွန်တော်တိုင်းရင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့ဂန်းတူညီများရေးအတွက်တိုက်ပွဲဝင်တဲ့သဘောမျိုးဖြစ်ပါတယ်အဲဒါသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဂန်းတူညီများကလည်းတိုက်ပွဲဝင်တဲ့အရာကကျွန်တော်တို့လူခွေရလှုပ်ရှားမှုတစ်ခုဖြစ်ပါတယ်ဒါပေမဲ့လက်နဲ့ကြိုင်ခြင်းမကြိုင်ခြင်းကတော့နောက်ထပ်ဆွေးနွေးစရာဖြစ်ပါတယ်အဲဒါသိနိုင်မှုရှိတာရှင်လူတွေကဂန်းတူညီမမှုကိုတောင်းတလာတယ်အဲ့ဒီအတွက်တိုက်ပွဲဝင်လာတယ်ဒီမျိုးဆိုနဲ့တိုက်ပွဲဝင်နေတဲ့ချိန်မှာလက်နဲ့ကိုင်တိုက်ပွဲဝင်နေရတော့နှလုံးရည်နဲ့တိုက်ပွဲဝင်တာကိုရှိပါတယ်အဲ့တော့ဒီလိုမျိုးစိုက်ကျင်ပုံကံမှုတွေကိုကျွန်တော်တို့မဖြစ်စေချင်လို့ဆိုရင်ဂန်းတူလေးစားသောဂန်းတူညီမသောဆက်ဆံသောနိုင်ငံရေးစနစ်ဒါမှမဟုတ်ရှင်ကျွန်တော်တို့ဒီအုပ်ချုပ်ရေးစနစ်ပုံစံရှိဖို့အထူးအရေးကြီးပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်တစာရှင်းလင်းယူလေသူမျိုးကုန်နေတဲ့ပတ်သက်လို့ဖြစ်စေချင်ပါတယ်ခုနကဦးတမ်းမောင်ပြောသွားတဲ့အချိန်မှာဇကလုံးရခွဲခြားဆက်ဆံလို့ခံစားရတဲ့ကိစ္စတွေပါအဲ့တော့ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာလူမှုကွန်ရက်တီမှာအမိုးစကားတွေပြန့်နှံ့မှုတော်တော်ပြင်းထန်ထန်ဖြစ်တယ်ဆိုပြီးကမ္ဘာလည်းသတ်မှတ်တာခံရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံရဲ့လက်ရှိတာမန်လူတွေကြားတဲ့လူငယ်တွေကြားတဲ့လူခွေနဲ့ပတ်သက်လို့နားလေခံစားမှုခုနခွဲခြားဆက်ဆံမှုအမိုးတရားဖြန့်ချိမှုဒါတွေနဲ့ပတ်သက်လို့မတ်တစာရှင်းလင်းယူပါများပြောလို့ပါလေ
အဲကျွန်တော်နိုင်ငံမှာတော့အမုန်းစကားဆိုတဲ့စကားလုံးပေါ့နော်ဒီစကားလုံးတော့ကျွန်တော်တို့ကအစ်စ်ဆန်လက်ရှိအခြေအနေကြီးကိုဖြစ်နေတဲ့ hate speech ကိုပြောမိမယ်တကယ်တကယ်မြန်မာပြည်မှာဒီပေါ်မှာအထူးတလဲလိလာမှုလိုက်စားမှုဒါရရလည်းအရင်အားနေနေပါအစ်စ်တွေဒါရရကျွန်တော်တို့ဒီလိုမျိုးလိလိုင်းပေါ်ကနေပို့ပြီးတော့အစ်စ်တွေမှာဖြန့်ဝေလို့ရတဲ့အခြေအနေပေါ့နော်အဓိကအားဖြင့်ကတော့ဒီအဲတပါးသူရဲ့အစုဖွဲ့ပေါ့နော်အစုဖွဲ့ဆိုတော့ကျွန်တော်တို့ဒါ တို့ဒီလူခင်မှာဆို protected characteristic လို့ပြောလို့ရတာပေါ့နော်တို့အထူးကိုကာကွယ်ပေးထားမယ်အုပ်စုကြီးဆိုရှိပါတယ်အဲဒီမှာဆိုရင်တို့တို့ကတိုင်းရင်းသားတွေပါမယ်နောက်အဲဒီရင်းစိတ်ခင်မှုကြွတဲ့သူတွေပါမယ်နောက်ဘာသာရေးယူဆရပါတော့မတူညီတဲ့ဘာသာရေးယူဆရရှိနေတဲ့လူပါမယ်ဒီလိုမျိုးအဲဒီ characteristic တွေရှိနေတဲ့အုပ်စုကြီးပေါ်မှာအဲတို့တို့ဒါဖေရှားအော်ဖေရှားတာမျိုးဒါမှမဟုတ်တို့ပေါ်မှာ cancer ဖေရှားလိုတဲ့သဘောသဘာဝအနေနဲ့အခြေခံထားပြီးတော့ပြောဆိုဆင်းရဲတဲ့ဟာရတော့နိုင်ငံမှာတော့အပြောပြက်အနေနဲ့ဖြစ်စီပေါ့နော်ကြောင်နောက်ပြီးဖြစ်စီအများဆုံးကျွန်တော်အိမ်တွင်းမှာတော့မှကိုမကြိုက်တဲ့သူတယောက်ဆိုကလားလေးစက်တင်ခေါ်လိုက်တာမျိုးပေါ့နော်ဒါဒီတစ်ခါသူရဲ့ခံစားတော့ရမယ်ခံစားချက်ဒါတို့ထက်သွင်းစမ်းမှုအရင်အာနေပါတယ်တော့ဒါပညာရည်ကနေစပြီးတော့ဖြစ်တဲ့အိမ်တွင်းကနေဖြစ်စီတော့သတိထားရမယ်ရှင်းရှင်းရမယ်အသုံးအနှုန်းမျိုးပေါ့နော်ကလားလေးတွေမဟုတ်ပါဘူးကျွန်တော်တို့ပညာရည်မကြိုက်တဲ့အမှဝတ်တုံကြီးတို့တရုတ်တို့စက်တင်ဒီလိုအသုံးအနှုန်းတွေဟာလေသွားသူမကြိုက်ဘူးဆိုရင်မကြိုက်ဘူးလို့ထုတ်ပေါ်ပြောဆိုလာခဲ့ရင်ဒါရက်တင်ရမယ်တောင်းလို့ရှိပါတယ်ဒါကျွန်တော်ရဲ့အခြေခံကြံ့ဖို့ဖြစ်ပါတယ်နောက်ထပ်ကျွန်တော်တို့ဒီတိုင်းသားမျိုးနွယ်စုတွေမှာမြန်မာပြည်မှာဆိုရင်ဒါဒီမွတ်စလင်အစ္စလမ်ပေါ့နော်အစ္စလမ်နေပေါ်မှာကျွန်တော်တို့ဒီခွဲခြားဆက်ဆံမှုဟာဆိုရင်တကယ်နဲ့ဆိုင်ဆိုင်ကိုရှိနေရမြင်ရတဲ့အနည်းဆုံးတော့ကျွန်မအရှေ့ပြောခဲ့သလိုပါတီအနိုင်ရပါတီကိုယ်တိုင်ကပါတီဝင်တွေပေါ်မှာဝင်ရောက်ရှင်ကြခွင့်မပေးတဲ့အခြေအနေကကျွန်တော်တကယ်ကိုစိုးရင်ဖွေရပါဒါသူတို့ရဲ့ယုံကြည်မှုပေါ်မှာအခြေခံပြီးခွဲခြားဆက်ဆံမှုကိုအနိုင်ရပါတီကိုယ်တိုင်ကလုပ်ဆောင်နေတာဖြစ်နေတယ်ဖြစ်နေပါတယ်ဒါတိတ်ကိုရှက်ဖို့ကောင်းပါတယ်ပေါ်မှာတော့နေသေးပြီးောက်ပေးမှာဆိုလဲအဲယုံကြည်မှုပေါ်မှာအခြေခံတယ်အသားရောင်ပေါ်မှာအခြေခံတယ်မိန်းပေါ်မှာအခြေခံပြီးတော့ဘယ်သူ့ကိုတော့ပေးပြန်တယ်ဘယ်သူ့ကိုတော့ပေးမပြန်ဘယ်သူ့ကိုမဲထင်တယ်ဘယ်သူ့ကိုမဲမထင်ဘူးဆိုတာရယ်ကျွန်တော်နိုင်ငံရဲ့အလားလာလောကအကောင်းမွန်နဲ့အလားလာမဟုတ်ဘူးလို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒါရိုက်ဒီလိုက်စီစဉ်ချင်းစစ်တော်လို့ပါအဓိကပေါင်းဆွနေပြီးတဲ့ဥအောင်မျိုးမင်းနဲ့မတ်တင်စာရှင်းလိုက်ပြီးနောက် channel production တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်ဒီလိုက်စီစဉ်ကိုတော့ဒီမှာပဲရနာကုန်ပြပါခင်ဗျာThank you.